မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျလန်အင်ဘီအရမာတရားမဝင်ခိုးဝင်နေထိုင်သူတွေကိုမလေးရှားအနာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးတာမှာမြန်မာနိုင်ငံသား100ကျော်ဖမ်းဆီးခံခဲ့ရပါတယ်။မလေးရှားလာဝကနဲ့အဖွဲ့အစည်းစုံပေါင်းတဲ့ Operacy စစ်စေရေးလို့စီးနှင်းရှာဖွေမှုအတွင်းမှာနိုင်ငံသား1000ကျော်စစ်ဆေးခံခဲ့ရပြီးတော့ဒီထဲမှာမြန်မာအပါအဝင်နိုင်ငံသား900ကျော်ကတော့တရားမဝင်ခိုးဝင်မှုအထောက်အထားမပြည့်စုံမှုတွေနဲ့အဖမ်းဆီးခံခဲ့ရတာပါ။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျလန်အင်ဘီဆိုတဲ့နေရာကိုမလေးရှားလက်ဝကအာဏာပိုင်တွေကဇန်နဝါရီလ9ရက်နေ့မနေ့တနားအချိန်လောက်မှာဝင်ရောက်စီးနင်းခဲ့ပြီးအထောက်ထားမဲ့တွေကိုဖမ်းဆီးခဲ့တာဖြစ်ကြောင်းဒီထဲမှာမြန်မာနိုင်ငံသား100ကျော်ပါဝင်နေဆိုပြီးမလေးရှားနိုင်ငံကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကအခုလိုပြောပါတယ
်။ည12နာရီလောက်ကပေါ့ကျွန်တော်ဂျလန်အင်ဘီမှာကျွန်တော်တို့ဒီမလေးရှားလက်ဝကနေရောစစ်တင်ရေးဒီအနေနဲ့ဝင်ဖမ်းတာပေါ့။ဒါမျိုးဖမ်းတာကတော့ဟိုနှစ်တင်နှစ်တိုင်းဟိုလူထူထပ်တဲ့နေရာတွေမှာဒီလိုဟိုလှုပ်လေရှိတယ်ပေါ့နော်နှစ်တင်နှစ်တိုင်းမှာအဓိကကတော့အလုံးဟိုမြန်မာအပါဝင်ဒီနိုင်ငံသား900နဲ့မှ44ယောက်ဖမ်းခံရတယ်အဲ့ဒီမှာချင်းယူမျိုးအယောက်100ကျော်ပါသွားတယ်ပေါ့နော်အဲ့ဒီလိုမျိုးသူတို့ဖမ်းတဲ့ချိန်ကအိမ်တွေကိုသူတို့ကဒီဟိုတာပေါ့ဖျက်သိမ်းပြီးတော့မှဝင်ဖမ်းတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒီမှာချင်း community ယုံတယုံမှာဟိုအဝင်အစည်းခံရပြီးဖြစ်သွားတယ်လူတွေတော့မမိပါဘူးစာရွက်စာတမ်းတွေပေါ့နော်ပါသွားတယ်ဘာလို့လဲဆိုတော့ချင်းနေအများကြီးရှိတဲ့နေရာမှာကြတော့ဒီချင်း community ယုံွယ်လေးတယုံတို့ဒီချင်း community ကိုတောင်းရတဲ့ယုံ
ဒီထဲမှာ UNHCR လက်မှတ်ကိုင်ဆောင်ထားသူတွေလည်းအဖမ်းဆီးခံရတယ်လို့ဆိုပါတယ်မလေးရှားနိုင်ငံမှာတော့အစိုးရအသစ်တက်လာပြီးကတည်းကအဖမ်းဆီးတွေကိုဇက်တိုက်လုပ်နေတယ်လို့လည်းဆိုပါတယ်မလေးရှားအစိုးရရဲ့အော်ပရာစီစစ်စင်ရေးလုပ်တဲ့အခါတိုင်းမလေးရှားနိုင်ငံကိုရောက်ရှိလာတဲ့တက်ကြွလှုပ်ရှားသူတွေလည်းဖမ်းဆီးခံရတာတွေရှိတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံဆက်အနာသိမ့်ပြီးတဲ့နောက်ထွက်ပြေးတိမ်းရှောင်လာသူတွေလည်းအဖမ်းဆီးခံရတာတွေရှိတာကြောင့်အခုဖမ်းဆီးခံရသူတွေကိုလည်းနေရက်ပြန်ပို့ခံရမှာကိုစိုးရိမ်စရာကောင်းတယ်လို့လည်းဦးစိုးထက်သိန်းကပြောပါတယ
်သူကပြောလဲဖြစ်ပြီးမှမှဖမ်းဆီးဖို့ကျန်းလာတာနော်တော်တော်ကျန်းလာတာ340မိလိုက်55ရောက်မိလိုက်အခုလိုဂျာနဲ့ချီပြီးတော့မှမိလိုက်ပေါ့နော်အပိုဆိုးလာပါအောင်ဆိုတော့အဲ့မိထားတဲ့နေရာနေပြီးတော့မှအခုဒီမလေးရှားမှာ over scene နဲ့ရောက်နေတာကျွန်တော်တို့နိုင်ငံရေးသမားတွေပြီးတော့ CDM တွေအဲ့လာတွေလည်းရောပြုံးပြီးတော့မှပါလာတာဒီ CDM တွေနိုင်ငံရေးသမားတွေကအဖမ်းခံရတယ်မှာဆိုရင်တချို့ပထမအကြိမ်တွေပြန်ပို့ခံရတယ်ပြီးပါတော့တာတွေရှိတယ်မှာ
ဒီဖမ်းဆီးကိုမလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်Mr. Dadat Gorai လာရောက်စစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်ရှင်